ကချင်ပြည်နယ်မိုးညင်းခရိုင်နယ်ကရွှေလုတ်ကွက်နယ်ကြောက်စင်းတွင်းလုတ်ကွက်ဒီမှာမေလ26ရက်နေ့တရက်ထဲမှာတွင်မြေပြုံမှုကြောင့်လူ3ဦးသေဆုံးပြီးတော့ထိခိုက်ဒဏ်ရာရသူ9ဦးထက်မနည်းရှိခဲ့ပါတယ်။အင်းတော်ကြီးဒေသထဲမှာရွှေမော်ကနေမြေချင်းပြိုကျပြီးတော့နှစ်ဦးပိတ်မိတည်ဆုံးခဲ့ရတယ်လို့ဖားကန်ဒေတာမှလည်းမြေစာပုံပြိုကျတဲ့အတွက်ရေမဆေးကြောက်ရှာဖွေသူတဦးတည်ဆုံးခဲ့ရပါတယ်။အကြောင်းစကားမအေးမှသတင်းပေးပို့ထားတာကိုနားဆင်ပါခင်ဗျာ
။ကချင်ပြည်နယ်ဖားကန်မြို့နယ်ဝေခါကျေးရွာမှာရှိတဲ့ရတနာကျဲကုမ္ပဏီလုပ်ွက်မှာကဘာပြိုကျပြီးလူတည်ဆုံးမှုတွေဒဏ်ရာရမှုတွေရှိခဲ့ကြောင်းဒေတာကန်တဦးဖြစ်တဲ့ကိုစော်မိုးထက်ကပြောပြပါတယ
်။ဟိုကျင်းတန်းသားကမြေကျူတဲ့အခါကျတော့ဟွာကျူပဲ့ကြတာပေါ့နော်ပဲ့ကြတော့အဲ့ပဲ့ကြတဲ့အောက်ကကျင်းနေမှာကလည်းကျင်းကလည်းအဲဆုံးပြေမရတော့လောက်နဲ့တာ ਉ အဲ့ထဲမှာကြီးရအကြည့်ရှိတယ်သူကြီးတဲ့ ਉ အဲ့ကမြေဝေကြီးနဲ့ပြုတ်ကြတဲ့အခါကျတော့ကြီးရကမှကြီးနဲ့ပြုတ်ကြပြီးကြီးရကနေကားနေပါကားပေါ်ကနေရိုက်ကြည့်တာလေကြီးလုံးကအဲ့လိုရိုက်ကြည့်တော့တယောက်တည်းသွားတာခဏရောက်တော့ခဏရောက်တော့ထော်ထရာရတယ်အဲ့ရွှေတူးတို့မမုံကန်မမုံကန်ဟိုတလောတော်ကအဲ့ကချင်းပြည်နယ်တရံဂါတာအဖွဲ့နဲ့ပြည်ဟိုးတွေအများကြီးထားတဲ့နေရာကရှိဆုံးတဲ့နေရာလေအဲ့တော့ဒီတက်လက်နဲ့အင်းတော်ကြီးကြားကိုမမုံတိုင်ခေါ်ပါဘူးအဲ့ဒီမှာလည်းတယောက်တည်းပဲဟုတ်အဲ့ဒါကတော့သူက
မီလာ26ရက်နေ့မှာပဲအင်းတော်ကြီးဒေသလုံတုံးနယ်မြေမမုံကန်ကျေးရွာအနောက်ဘက်မှာရှိတဲ့ရွှေမော်မှာလဲတနိုင်တစ်ပိုင်းရွှေတူးဖော်နေစဉ်မြေချင်းပြိုကျပြီးမရက်ကန်ကျေးရွာကအသက်18နှစ်အရွယ်အမျိုးသားတဦးနဲ့စင်ပြူကုန်းကျေးရွာကအသက်22နှစ်အရွယ်အမျိုးသမီးတို့တည်ဆုံးမှုဖြစ်ခဲ့ပါတယ်။ဒီလာထဲမှာပဲကချင်ပြည်နယ်ဖားကန်ကျောက်စိမ့်ဒေသစိတ်မှုအုပ်စုဝေခါမော်ကျေးရွာကကျောက်စိမ့်တည်ရွက်ကုမ္ပဏီလုပ်ွက်အတွင်းမှာကျောက်စိမ့်ကဘာပြိုကျခဲ့တာကြောင့်ရေမဆေးကျောက်ရှာဖွေသူ14ဦးတည်ဆုံးခဲ့ပြီးထိခိုက်ဒဏ်ရာရရှိသူတွေလည်းအများအပြားရှိခဲ့ပါတယ်။ဖားကန်နဲ့အင်းတော်ကြီးဒေသမှာမြေပြိုကျတာကြောင့်အသေးအပြောက်စီးရင်နဲ့ပတ်သက်လို့ကချင်ပြည်နယ်မိုးညင်းခရိုင်ကရဲစခန်းတွေကိုမေးမြန်းခဲ့ပေမဲ့အသေးအပြောက်သတင်းတွေကတော့မှန်ကန်ကြောင်းပြောပြခဲ့ပါတယ်။အသေးစိတ်ကိုတော့ပြောမပြနိုင်သေးဘူးလို့ဆိုပါတယ်။ကချင်ပြည်နယ်မှာကျောက်စိမ့်တူးဖော်တဲ့လုပ်ငန်းတွေကနေထွက်လာတဲ့စွန့်ပစ်မြေစာပုံပြိုကျမှုတွေကြောင့်ဖားကန်ဒေသမှာလူသေဆုံးမှုတွေကမကြာခဏဆိုသလိုရှိနေပြီးတခါတည်းရန်မှာယာနဲ့ချီပျောက်ဆုံးမှုတွေရှိတယ်လို့တခါတည်းရန်မှာတော့ဒါစင်နဲ့ချီပြီးပျောက်ဆုံးသေဆုံးနေကြရတာပဲဖြစ်ခဲ့ရတာပါ။ကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းကကျောက်စိမ့်တူးဖော်မှုတွေကြောင့်ဖြစ်လာတဲ့လူသက်ပေါင်းများစွာဆုံးရှုံးမှုတွေပါဝင်သဘာဝပတ်ဝန်းကျင်ဆိုင်ရာဆိုးကျိုးတွေနဲ့ပတ်သက်လို့လွှတ်တော်ကစုံစမ်းစစ်ဆေးပေးဖို့အထိတောင်းဆိုမှုတွေလည်းရှိခဲ့တာပါအစိုးရအဆက်ဆက်စီကံမဲ့တောက်ဆိုင်တုဖို့မှုတွေကိုအစိုးရတင့်နေနဲ့စီကံတင်းကျပ်မှုမလုပ်နိုင်ခင်မှာခိတဆိုင်ငံ့ထားဖို့ကိုလည်း Global Witness အပါဝင်သဘာဝပတ်ဝန်းကျင်ရေလှုပ်ရှားနေတဲ့အဖွဲ့တွေက2016ခုနှစ်တည်းကတောင်းဆိုထားပါတယ်ရှင်